မြန်မာနိုင်ငံတဝမ်းကအခြေခံပြည်ထောင်စုအကြံပြန့်ဖွင့်တဲ့ဒီနေ့မှာရခိုင်ပြည်နယ်မှာတော့ရန်ုံကြီးနေပါကြောင်းတက်သူတွေများတယ်လို့ပြည်နယ်ပညာရေးမှူးရုံးကပြောပါတယ်ကိုဗစ်ရောဂါဒုတိယလိုင်းကမထွက်သေးတဲ့မြန်မာနိုင်ငံမှာစစ်ကောင်စီကအခြေခံကြောင်းတွေကိုကိုဗစ်စီကံသတ်မှတ်ချက်တွေနဲ့အညီဖွင့်လှစ်တဲ့ဆိုပေမဲ့ကျောင်းသားတွေလိုက်နာကြပါရဲ့လားရခိုင်ပြည်နယ်ကလာတဲ့သတင်းကိုတော့ကိုကြီးညံကပြောပြပါမယ်ခင်ဗျာ
စစ်တပ်ကအာဏာသိမ်းအုပ်ချုပ်နေချိန်မှာပထမဆုံးပြန်လည်ဖွင့်လှစ်တဲ့အခြေခံပညာကျောင်းတွေကိုတပိတ်မှောက်ကြဖို့စော်ဩမှုတွေရှိနေချိန်မှာပဲရခိုင်ပြည်နယ်မှာတော့ကျောင်းပြန်တက်သူတော်တော်လေးများပါတယ်တပိနယ်လုံးကျောင်းပြန်တက်သူ3သိန်းခွဲကျော်အထိရှိတယ်လို့ရခိုင်ပြည်နယ်ပညာရေးမှူးရုံးဒုတိယညွှန်ကြားရေးမှူးဒေါက်တာထွန်းထွန်းသိန်းကပြောပါတယ်
ရခိုင်ပြည်နယ်တိုင်းတာကတော့စိန်ခုံမှုမရှိပါဘူးသူကနဲ့သူမိဘတွေအကူအညီကျောင်းသားတွေရဲ့အတူနဲ့လို့သူကနဲ့သူကျောင်းကိုပုံမှန်တက်ရောက်လို့ရှိပါတယ်ဒီနေ့ဂျော်နာတရနေ့မှာလေအဲဒီနေ့ကကျောင်းလာတက်တာကျောင်းစုစုပေါင်းကအခြေခံပညာကိုပိုင်ကျောင်းရဲ့ဘာသာဘုံတော်ကြီးတင်ပညာရေးကျောင်းပါဝင်358,932ဦးလာတက်ကျောင်းတက်ရောက်လို့ရှိပါတယ်ဟုတ်တယ်ဟုတ်တယ်ဒီနေ့လုံးပါခင်ဗ
ျရခိုင်ပြည်နယ်ထဲမှာရှိတဲ့အခြေခံပညာကျောင်းသားဦးရေအားလုံးနေပါကျောင်းပြန်တက်နေကြတာပါရခိုင်ပြည်နယ်အတွင်းကိုဗစ်ကပ်ရောဂါကြောင့်ကျောင်းတွေကို2020ဩဂုတ်လတည်းကပိတ်ထားခဲ့ရတာပါလက်ရှိမှာလည်းရခိုင်ပြည်နယ်ထဲမှာကိုဗစ်ကပ်ရောဂါကူးစက်နေသူ10ဦးထက်မနည်းရှိနေပါတယ်စာတင်ကျောင်းတွေကိုနိုင်ငံတော်ကသတ်မှတ်ထားတဲ့ကိုဗစ်စီကံတွေနဲ့အညီဖွင့်လှစ်နေပါတယ်လို့ဒေါက်တာထွန်းထွန်းသိန်းကပြောပါတယ
်ကိုဗစ်စီမင်းကတော့နိုင်ငံတော်ကသတ်မှတ်ထားတဲ့ကိုဗစ်ဗာရှင်း 4.0 ပေါ့တုံးတော်တူတရားနဲ့ရှောက်ပေကွာမှာဟောဖြစ်ရမယ်ကျောင်းဟောဖြစ်တဲ့ကမှာ4ပေကွာနဲ့တင်ကြရမယ်ဆိုတဲ့အကျွန်းတွေကိုပြည်နယ်ကောင်စီရဲ့ပြည်နယ်စီမံအုပ်ချုပ်ရေးကောင်စီရဲ့โอ้ปีนี้ปีนี้ส่งเยอะชิดดิเนี่ยญีส่งเยอะเลยจ้องแกเลย
สิตฤမျိုးเรก็จ้องตะชู่มาတော့จ้องตาจ้องตูฤดอดๆมะๆနှာခေါင်းစည်းမတက်ကြပဲနှာခေါင်းစည်းတက်သူအ ਨੇ ချင်းကိုသာတွေ့ရပါတယ်ဒီကနေ့จ้องတက်တဲ့အလဲတန်းจ้องตาတူးကလည်းသူတို့จ้องมาจ้องตาจ้องตูฤတွေမကပဲဆရာဆရာမတွေပါနှာခေါင်းစည်းတက်တာမတွေ့ရဘူးလို့ပြောပါတယ
်အဲဒီနေ့ကကျေးဇူးဖုန်းနေနေလို့ဟိုမလက်ပြန်တော့ဇာတင်ရမယ်ဆိုရင် now them do
ရခိုင်ပြည်နယ်မှာအခုလက်ရှိပညာသင်နှစ်အတွက်မူလာတန်းကနေအထက်တန်းထိကျောင်းအပ်ထားသူကျောင်းသားကျောင်းသူစုစုပေါင်း 38,000 ကျော်ရှိတယ်လို့မြို့နယ်ပညာရေးရုံးရဲ့စည်ရင်းအရာသိရပါတယ်အရင်နှစ်တုန်းကတော့ရခိုင်ပြည်နယ်ထဲမှာအခြေခံပညာကျောင်းတက်သူစုစုပေါင်း 5,400 နီးပါးရှိခဲ့ပါတယ်ခင်ဗျာ